နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့ပွဲအခမ်းအနားတွေကိုနေပြည်တော်အပါအဝင်နိုင်ငံတော်မျိုးကြီးတွေမှာကျင်းပခဲ့ကြပါတယ်မြန်မာဒီမိုကရေစီရေးတဲ့နှစ်ပေါင်း30နီးပါးကျော်ပန်းလှုပ်ရှားနေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုကိုဆက်ပြီးတော့ဝန်ရံကြဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်အဖွဲ့ကလည်းရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့မွေးနေ့ပွဲမှာပြည်သူတွေကိုတိုက်တွန်းတော့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကစူးစီးပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
နေပြည်တော်လွှတ်တော်အဆောက်အုံမှာတနင်္လာနေ့ကလှုပ်ဖော်ကိုင်ဘက်တွေကျင်းပတဲ့မွေးနေ့ပွဲအခမ်းအနားကိုတော့ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တာပါမွေးနေ့အမှာစကားဖြင့်ကိုချင်းစာတရားထားပြီးနိုင်ငံအတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါက်တာဆန်းစုကြည်ကအခုလိုပြောသွားပါတယ်
ပေါ်ကြောင့်မြစ်တာထားပြီးတော့စိတ်ဆန္ဒလုပ်ကြပါလို့ဒါပဲဖတ်တယ်လို့ပဲပြောချင်တယ်။နောက်ဆုံးကျတော့လူတိုင်းလူတိုင်းကစိတ်ဆန္ဒတော်တာကိုကြည့်ရတော့တယ်။အဲကိုစိတ်ဆန္ဒကျင်တယ်လို့လူများကြီးစိတ်ဆန္ဒကိုဝိုင်းပြတ်လုပ်ကြဖို့မီဒီယာတွေပါဝင်
သူကိုချစ်ခင်ကြသူတွေကလည်းမွေးနေ့ဆုတောင်းစကားအတီးတီးပြောကြခဲ့ကြပါတယ်။အဲ့ဒီထဲမှာသမရဦးထင်ကျော်ရဲ့ဇနီးလည်းဖြစ်ကွယ်လွန်သူ NLD ခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးလွင်ရဲ့သမီးလည်းဖြစ်သူတုံးခွမြို့နယ် NLD လွှတ်တော်အမှန်ဟောင်းဒေါ်စုစုလင်ကတော့
ကျမရဲ့ချက်တောင်းကတော့အမရဲ့ကျိုးပန်းနေတဲ့ကျိုးပန်းချက်တွေအားလုံးအများဆုံးအောင်မြင်ပါစေလို့။နောက်အမကလည်းတရားမှမှန်နဲ့ဆက်တော်ရတော်ရှင်ပြီးတော့ကျမတို့တိုက်ရိုက်ကြည့်လို့အတွက်စောစောကလည်းပြောတယ်ဆားတဲ့တပိုးလည်းမပြောချင်ဘူးအဆောင်းကုန်လုပ်နေတယ်အဲဒါကြောင့်ဒါရင်အောင်မြင်ပါစေ
။မွေးနေ့အထိမ်းအမှတ်ပွဲတွေကိုသူ့ရဲ့ပါတီဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်ပြီးရန်ကုန်မန္တလေးစကိုင်းပြည်စတဲ့နိုင်ငံအနှံ့မျိုးကြီးတွေမှာမနေ့ကဂုံပြူပွဲတွေကျင်းပခဲ့ကြပါတယ်။ရန်ကုန် NLD ရုံးချုပ်မှာကျင်းပတဲ့မွေးနေ့ပွဲအခမ်းအနားမှာတော့ဒေါက်တာဆန်းစုကြည်ရဲ့ဦးဆောင်မှုကိုဆက်ပြီးဝန်ရံကြဖို့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကအခုလိုပြောသွားပါတယ်။
ကျွန်တော်လူရင်းနဲ့ပြောပါမယ်အဓိကအားဖြင့်ကျွန်တော်တို့တွေအနည်း20တော့အစ်30နီးပါးစူးစမ်းလာခဲ့ရတဲ့ဒီမိုကရေစီပန်းနယ်ကျွန်တော်တို့မရောက်သေးပါဘူး။ပန်းနယ်ကိုသွားတဲ့လမ်းပေါ်ပဲရောက်သေးတယ်။ကျွန်တော်တို့ဆက်လက်စူးစမ်းဖို့အများကြီးလိုပါသေးတယ်။အဲ့တော့ကျွန်တော်မွေးနေ့မှာအထူးဆန္ဒပြုလိုက်ချင်တာကဥက္ကဋ္ဌဒေါ်အောင်ဇာတ်ကွန်ကြီးကိုဆက်လက်ဝန်ရလိုက်ပါကြဖို့ညီညီလေးညွန့်နဲ့
တချိန်တည်းမှာပဲလက်ရှိအစိုးရကိုဥဆောင်နေတဲ့ဒေါက်တာဆန်းစုကြည်အပေါ်တက်မတော်နဲ့ညှိနှိုင်းဆွေးနွေးလုပ်ကိုင်မှုတွေတိုင်းနာအရေးရခိုင်ပြည်နယ်အရေးစတာတွေနဲ့ပတ်သက်လို့နိုင်ငံတွင်းမှာသာမကပြပမှာပါဝေဖန်မှုတွေပြင်းပြင်းထန်ထန်ရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြမအရေးလေလာသုံးသပ်နေသူဒေါက်တာတင့်ဆွေကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ်
။ဒေါက်တာအောင်ဆန်းစုကြည်ကကျွန်တော်တို့2010နှစ်ဂျပန်ယူကော့ပွဲကလေးကသူကတကယ်ကိုစင်ပေါ်ရောက်သွားတဲ့နိုင်ငံရေးသမားတူလို့သူဆောင်ရွက်ပါတယ်။အဲ့တော့အရင်1988-89ကနေစရင်ဂျာရက်ကာလာနဲ့ဒီ2012နောက်ကတော့မတူတော့ဘူးခင်ဗျ။နောက်တစ်ခါ2015ရောက်တဲ့အခါမှာသူကတာဝန်အရှိဆုံးပုဂ္ဂိုလ်လို့သူဆောင်ရွက်ပါတယ်။အဲ့တော့လည်းအရင်နဲ့တောင်မတူကွဲပြားမှုတွေရှိတယ်။အဲ့တော့ဝေဖန်မှုတွေသို့မဟုတ်အားမရမှုတွေရှိတာကတော့ကျွန်တော်ကတော့ဒါဟိုဖြစ်နေကြသဘောပါတို့ကျွန်တော်မြင်နေတော့အောင်ဆန်းစုကြည်မှာမဟုတ်ဘူးတခြားထင်ရှားကြော်ကြတဲ့တခြားနိုင်ငံအကောင်းဆုံးကြီးလေဒီလိုသဘောမျိုးဖြစ်တဲ့အတွက်တော့အောင်ဆန်းစုကြည်ကတကယ်နိုင်ငံရေးသမားအခုဆိုရင်တာဝန်နိုင်ငံအတွက်တာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့လုပ်တင်တာတွေလုပ်နေတယ်လို့ပဲကျွန်တော်တော့မြင်ပါတယ
်ဩစတြေးလျစင်ကာပူစတဲ့ပြပမှာရှိတဲ့ဒေါက်တာဆန်းစုကြည်ကိုချစ်ခင်လေးစားကြသူတွေကလည်းမွေးနေ့အထိမ်းအမှတ်ဖြစ်အခမ်းအနားတွေစာပေစကားဝိုင်းတွေကိုအသီးသီးကျင်းပခဲ့ကြပါရဲ့ရှင်